60အမေရိကန်မွတ်စလင်စစ်သည်တယောက်ရဲ့မိဘတွေကိုရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကကဲ့ရဲ့တယောခဲ့တာကိုကြည်ချင်းဖြင့်ထရမ့်ဟာအမေရိကန်ရဲ့သမ္မတမဖြစ်သင့်ဘူးဆိုတာတာတကပြနေတယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။စင်ကာပူဝန်ကြီးချုပ်လီဆန်လုံးနဲ့အိမ်ယူရောမှတွေ့ဆုံပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကသတင်းတောက်ရဲ့မေးမြန်းချက်ကိုခုလိုမှတ်ချက်ပေးခဲ့တာပါ။ယူကရိန်းနိုင်ငံကိုရုရှားကလွန်ခဲ့တဲ့နှစ်နှစ်တုန်းကကျူးကျော်ဝင်ရောက်ခဲ့တဲ့ကိစ္စကိုသိခဲ့ပုံမရပဲ။ရုရှားကယူကရိန်းထဲကိုကျူးကျော်မှာမဟုတ်ပါဘူးလို့အမေရိကန် ABC ရုပ်သံနဲ့မေးမြန်းခန်းမှာဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းထရမ့်ဟာအရေးကြီးတဲ့နိုင်ငံတကာကိစ္စရပ်တွေအပေါ်မှာအခြေခံဗဟုသုတတာမရှိတာကိုပြသနေတယ်လို့သမ္မတဥပမာကပြောကြားခဲ့ပါတယ်။ Mr. Trump အပေါ် Republican Party တွင်ကဩစာချီးမားတဲ့အမတ်တို့ကဝေဖန်ဖြစ်တင်နေကြတာနဲ့ပတ်သက်လို့လည်းထရမ့်ဟာသူ့ပါတီနဲ့အဓိကသဘောထားအမြင်တွေမတူဘူးလို့သမ္မတအနေနဲ့ယုံကြည်ကြောင်းသမ္မတကပြောပါတယ်။ဒါပေမဲ့ပါတီတွင်သဘောမကျသူတွေဘက်ကဘယ်တော့မှထရမ့်ကိုရက်တန်းကရက်တော့လို့ပြောပြီးတော့တမရလောင်းအဖြစ်သူတို့ရဲ့ထောက်ခံမှုကိုရုပ်သိမ်းမှလဲဆိုတာကိုလည်းတမရဥပမာကမေးခွန်းထုတ်ခဲ့ပါတယ်ရှင်။